လူ့ရဲ့တိမ့်နဲ့ချီပြီးစံတန်များပြနေတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာ UNHCR ကနေတနေ့ကိုမိသားစု 4,000 နှုန်းနဲ့အမည်စင်းတွေကိုစတင်စုဆောင်ကောက်ယူနေပါတယ်။ကမ္ဘာပေါ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲ့ဒုက္ခအလင်းအမြန်ဆုံးကြရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုကတည်နိုင်ရေးအခုလိုဒုက္ခသည်တွေရဲ့လူ့ရဲ့စည်ရင်အတိအကျနဲ့အမှန်ကန်ဆုံးဖြစ်အောင်ကောက်ယူနိုင်ဖို့အရေးကြီးကြောင်းနဲ့ဒီအတွက်လည်းခေတ်မီနည်းပညာတွေကိုအသုံးပြုနေတဲ့အကြောင်း UNHCR တာဝန်ရှိသူတွေကပြောတာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းနေရရင်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အများစုဟာတရားဝင်အထောက်အထားစာရွက်စာရင်တွေမပါလာကြတဲ့အတွက်အခုလို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့စည်ရင်းကောက်ယူမှုပထမအဆင့်ဟာဒီအခြေအနေတွေကိုပြောင်းလဲစေဖို့ဖြစ်တယ်လို့ UNHCR တာဝန်ရှိသူတွေကဆိုပါတယ်။ဒုက္ခသည်စခန်းတွေစီကိုလပိုင်းအတွင်းဒုက္ခသည်အရေးအတွက်တန်းတဝက်ကျော်ရောက်ရှိလာတဲ့အတွက်သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအသေးစိတ်ညီပုံညွှန်းကိန်းတွေနဲ့အထောက်အကူပြုဖို့မိသားစုအလိုက်လူဦးရေစီးရင်တွေကို UNHCR ကစနစ်တကျကောက်ယူနေပါတယ်။အဲ့ဒီလိုကောက်ယူရမှာလဲတီထွင်စမ်းသစ်ထားတဲ့ smartphone နည်းပညာနဲ့လူပုဂ္ဂိုလ်တဦးချင်းစီရဲ့အချက်အလက်တွေကိုစုဆောင်းတာဖြစ်ပါတယ်။မိသားစုစီးရင်ကောက်ယူမှုအခြေအနေနဲ့ပတ်သက်လို့ UNHCR စီးရင်ကောက်ယူမှုဆိုင်ရာလက်ထောက်အရာရှိနီဇက်အဘူDiab ကအခုလိုပြောပါတယ
် It's a family counting exercise it's only the we collect the name of the
အဲ့ဒီအိမ်တော်စုရဲ့အမည်နဲ့အိမ်တော်စုဝင်မိသားစုတွေရဲ့နာမည်တွေကိုစုဆောင်းကောက်ယူပါတယ
်ဒါ့အပြင်အခုလိုဘင်္ဂလားဒေ့ရှ်အစိုးရကညှိနှိုင်းဆောင်ရွက်ပေးမှုနဲ့ဒုက္ခသည်စီရင်ကောက်ယူမှုအစီအစဉ်ဟာအသက်ကယ်ဆယ်ရေးအတွက်လည်းဖြစ်တယ်လို့ UNHCR ကဆိုပါတယ်စီရင်ကောက်ယူသူတွေဟာဒုက္ခသည်တွေနေထိုင်တဲ့တဲတလုံးချင်းစီကိုသွားရောက်ပြီးဒုက္ခသည်တဦးချင်းစီရဲ့ကိုယ်ရေးအချက်လက်တွေကိုသူတို့ရဲ့ smartphone တွေထဲမှာရှိနေတဲ့ specialized app လို့ခေါ်တဲ့အထူးစီစဉ်ထားတဲ့ application တွေထဲမှာထည့်သွင်းပြီးမိသားစုဝင်တဦးချင်းစီရဲ့ဓာတ်ပုံတွေနဲ့အတူကောက်ယူစုဆောင်းတာပါ။အဲ့ဒီနောက်အမည်စီးရင်ရှိသွားတဲ့မိသားစုတစုချင်းစီကိုအဝါရောင်ကပ်ပြားတစ်ခုစီထုတ်ပေးပါတယ်။ဒီကပ်ပြားရရှိထားတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုတွေကလင်းယောက်ျားဖြစ်သူနဲ့ဇနီးဖြစ်သူတို့ကတော့အခုလိုပြောပြပါတယ်
။ညာနမတ္တမအရကဆူ
ဒီကပြားနဲ့အစားအသောက်ရဖို့အိမ်သာတက်ဖို့မိလာသုံးဖို့စတာတွေရမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။
ဒီကပြားနဲ့စားနပ်ရိက္ခာတွေရမယ်လို့ကျွန်မထင်ပါတယ်။နောက်ကျွန်မတို့မှာစေဝါကုသဖို့အခုချိန်ထိမရသေးတော့ဒီကပြားနဲ့စေဝါကုသခွင့်ရမှာဖြစ်ပါတယ်
။အခုလိုမိသားစုအလိုက်စီရင်ကောက်ယူမှုဟာ UNHCR နဲ့အခြားအေဂျင်စီတွေရဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးရေးကြိုးပမ်းမှုအလေးပေးလှူဆောင်ရမှာလေအကူအညီပေးကြောင်း UNHCR အရေးပေါ်ဆိုင်ရာအစ်မြင့်ညှိနှိုင်းဆောင်ရွက်ရေးမှူးဖိလစ်ပဲကာမာဂိုကပြောပါတယ်
။ Another systems includes what we offer for shelter,
easier day အမူရေကန်ပြင်ဆင်တွေမိသားစုအသုံးဆောင်ပစ္စည်းတွေဆေးကြောတန့်ရှင်းရေးပစ္စည်းတွေအာဟာရနဲ့ကျန်းမာရေးထောက်ကူပစ္စည်းတွေစီးပွားပစ္စည်းတွေပေးကမ်းတဲ့နေရာမှာအသုံးဝင်တဲ့ပြင်ဒီမိသားစုတွေဘယ်နေရာမှာရှိနေကြလဲသူတို့မိသားစုတွေမှာအဓိကဘာတွေလိုအပ်နေကြလဲစာရာတွေသိရှိနိုင်ဖို့အထောက်အကူပြုပါတယ
်မိသားစုတစုချင်းစီအလိုက်ရှိနေတဲ့အဝါရောင်ကပ်ပြားတစ်ခုချင်းစီမှာနံပါတ်တွေပါဝင်ပြီးအဲ့ဒီနံပါတ်တွေဟာသူတို့ရဲ့တဲနံပါတ်တွေနဲ့အတူတူပဲဖြစ်ပါတယ် GPS စနစ်နဲ့ကြည့်လို့ရတဲ့မြေပုံအညွှန်းအတွက်လည်းအဲ့ဒီနံပါတ်တွေနဲ့ပြည့်စုံထားတာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ UNHCR စီးရင်ကောက်ယူမှုဆိုင်ရာလက်ထောက်အရာရှိတာမာအယ်မို့စ်ကအခုလိုပြောပြပါတယ်
This all helps us to compile a collective
ဒီကအဖြစ်ဒီဟာကအစုအဖွဲ့မြေပုံအဖြစ်အချက်လက်စုဆောင်းမှုအကူအညီပေးပါတယ်ကျွန်တော်တို့လက်ရှိလုပ်ကိုင်းနေတဲ့ပြုလွယ်ပြောင်းလွယ်ရှိတဲ့မြေပုံကတော့အေရိယာအကျယ်ဝန်းတွေတစ်ခုလုံးရဲ့မြေပုံအဖြစ်တည်ဆောက်ပေးပါတယ
်ဒုက္ခသည်စခန်းတွေမှာ UNHCR ကခန့်ထားတဲ့လူဦးရေကောက်ယူသူစုစုပေါင်း100ရှိတယ်လို့ဆိုပါတယ်သူတို့တွေကိုအုပ်စု10စုဖွဲ့ထားပြီးတနည်းကိုမိသားစုပေါင်း4000အထိစည်ရင်းကောက်ယူနေတယ်လို့ဆိုပါတယ်။အခုလာမဲ့သတင်းပတ်တွေအတွင်းမိသားစုပေါင်း35000အထိစည်ရင်းကောက်ယူဖို့ညှိနှိုင်းထားကြောင်း UNHCR ကပြောပါတယ်ရှင်။